သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မြန်မာနိုင်ငံသားတွေတွာလာနေကြထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့ပုံမှန်စီကားရနေရာတွေဟာအခုရက်ပိုင်းမှာတော့6ကဲလို့နေပါတယ်ထိုင်းလာဝကလူဝင်မှုကြီးကြပ်ရေးအဖွဲ့တွေပါတယ်စုပေါင်းစစ်ဆေးရေးအဖွဲ့တွေမြို့အနှံ့ရှာဖွေစစ်ဆေးမှုတွေလှုပ်ဆောင်မယ်ဆိုတဲ့သတင်းတွေကြောင့်ပါဒီလိုသတင်းတွေထွက်ချိန်ဆိုမဲဆောက်မြို့မှာတရားမဝင်လာရောက်ခုလုံနေရတဲ့မြန်မာဒုက္ခသည်တွေဟာစစ်ဆေးဖမ်းဆီးခံရမှာကိုစိုးရိမ်စိတ်တွေနဲ့အိမ်ထဲကအိမ်မြေတောင်မထွက်ရဲကြပါဘူးအဲ့ဒီတည်းမှာမဲဆောက်မြို့ကိုရောက်နေတာတစ်နှစ်ကျော်ပြီဖြစ်တယ်။အသက်34နှစ်အရွယ်မတ်မီမီလည်းပါဝင်ပါတယ်
။ PDF တွေစီရီယန်နေနေနေတယ်ဆိုပြီးတော့ပေါ့နော်အဲ့လိုဝင်ဖမ်းတယ်လို့လည်းပြောရဲရှင်။ညီမတို့ကအိမ်ထဲကအိမ်ပြင်ကိုမထွက်ရဲဘူး။ဒါပေမဲ့လမ်းမပေါ်ပါပေါ့နော်။အထောက်အထားရှိတဲ့လူတွေရှိရဲပေါ့နော်။သူတို့ကြတော့သွားလာနေလို့ရတယ်လေ။ရတော့သူတို့ကမြင်တော့အဲ့ဒါချက်ချင်းလမ်းပြောတယ်။အိမ်ထဲကအိမ်ပြင်မထွက်နဲ့။ဆိုင်ငယ်၅စီးရဲကား၂စီးဟိုစစ်ကား၁စီးပေါ့နော်။အဲ့လိုမျိုးနဲ့ဖမ်းသွားတာလို့ပြောတယ်။ညီမတို့ကလူလာတဲ့တော့အိမ်ထဲမှာတကားပိတ်ပြီးတော့ပေါ့နော်ညင်နေတယ်တန်လည်းမထွက်ဘူးပေါ့အမြဲတမ်းပဲအဲ့လိုတန်ကြားပြီဆိုလို့ရှိလို့ရှိရင်လူကနေအဲ့လိုမပြောတော့ဘူးစားလို့လည်းမဝင်တော့ဘူးပြန်လာရင်တော့ပြီးတော့အဲ့လိုတရင်ကိုနားဆင်နားဆင်ပြီးတော့အိမ်ထဲနေနေအဲ့လိုပဲနေနေရ
မမီမီဟာနှွေဦးတော်လိုင်းရေးအတွက်ထောက်ဖို့နေရာမှာတရတအားပါဝင်နေသူတူလည်းဖြစ်ပါတယ်ပြည်ရင်းနယ်မြေမတည်ငြိမ်မှုတွေနဲ့ဒေသအတွင်းတိုက်ပွဲတွေစစ်တပ်ရဲ့လိုက်လံဖမ်းဆီးမှုအသက်အန္တရာယ်ချိန်ချောက်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်မှတ်မိမိတို့လိုထွက်ပြေးတင်းရှောင်လာရတဲ့မြန်မာပြည်သူတွေဟာနှီးဆက်ရာကနေထိုင်းနိုင်ငံကိုနေဆက်ဖြတ်ကျော်ခိုလုံခဲ့ကြရတာပါအဲ့ဒီလိုတင်းရှောင်ခိုလုံပြီးတရားမဝင်နေထိုင်ကြရတဲ့အခါထိုင်းအာဏာပိုင်တွေရဲ့စီမံချက်ဆိုတဲ့အချိန်ကာလတွေတိုင်းဖက်စည်းခံရနိုင်ခြင်းရှိတဲ့မလုံခြုံတဲ့အခြေအနေကိုရင်ဆိုင်ကြရတာဖြစ်ပါတယ်။ကရင်နဲ့ထိုင်းနယ်စပ်မဲဆောက်မြို့ရှိရာတပ်ခရိုင်မှာတော့စစ်အာဏာသိမ်းပြီးနောက်ပိုင်းတင်းရှောင်ခုံလုံလာတဲ့မြန်မာရွှေ့ပြောင်းအရေးအတွက်ဟာလေးတန်းကျော်ရှိနေပါတယ်။ဒါဟာတနိုင်ငံလုံးကနေထိုင်းနိုင်ငံနယ်စပ်နေရာစုံကိုရွှေ့ပြောင်းလာတဲ့စုစုပေါင်းလူဦးရေ9တန်းကျော်နဲ့ရှင်ရင်ထွက်ကျော်ရှိနေတဲ့ပမာဏပါ။ဒီလိုရွှေ့ပြောင်းလာသူဥယျာဉ်များလာတာနဲ့အမျှနောက်ဆက်တွဲအနေနဲ့ထိုင်းအာဏာပိုင်အဖွဲ့အစည်းတွေဖြစ်တဲ့စစ်တပ်ရဲလဝကတွေရဲ့စစ်ဆေးဖမ်းဆီးမှုတွေကိုအများဆုံးကြုံတွေ့ရတဲ့ဒေတာတခုလည်းဖြစ်လာပါတယ်။အဲ့ဒီအခါပုံမှန်နေ့စဉ်လိုအပ်ချက်တွေအတွက်အပြင်ထွက်သွားလာဖို့သာမကအိမ်ထဲမှာနေရင်တော့ဝင်ဖမ်းမှဆိုရင်ရတဲ့လုံခြုံရေးအခြေအနေကြမှာစိတ်ရောကိုယ်ပါတိုက်ခိုက်မှုတွေကိုခံစားရသူတွေလည်းရှိလာပါတယ်။မဲဆောက်မြို့မှာရောက်ရှိခိုလုံနေထိုင်နေတာတစ်နှစ်ကျော်ပြီဖြစ်တဲ့အသက်26နှစ်အရွယ်ကချင်အမျိုးသမီးတူဦးကလည်း
ရဲဒီရဲတွေထိုင်းရဲတွေပဲချင်းဘလို့ပါများဆိုတော့ပေါ့နော်အမြဲကြည့်ပြီးမှပဲပေါ့နော်ထွက်တယ်သူတို့ဘယ်နာမှာဂိတ်ပါညာအမျိုးချထားတယ်ပေါ့နော်အဲ့ဒီမျိုးတွေကျွန်မလိုက်ဖက်လိုက်ကြည့်မှပဲအဲ့ဒီမျိုးထွက်တယ်ပေါ့နော်အဲ့ဒီမျိုးအခြေအနေမကောင်းရင်ကအရန်အရေးကြီးဒါရှင်လည်းမသွားလိုက်ရတာလေရှိရပေါ့နော်အဲ့လိုမျိုးပဲအတက်နိုင်ဆိုတာဒီမှာကျမအနေနဲ့ပေါ့နော်အိမ်ထဲမှာပဲနေလိုက်တယ်အိမ်ပြင်မထွက်ဘူးအိမ်ထဲမှာပဲနေရခါကြတော့စိတ်ပိုင်းဆိုင်ရာအခြေအနေပေါ့နော်စိတ်ပိုင်းဆိုင်ရာတွေမှာကြေတနာတွေလေးတွေရှိလာတယ်ပေါ့နော်ပြီးအိမ်ထဲမှာနေရင်လည်းထိုင်းရဲတွေကပယ်ချိန်အိမ်မှာဝင်စစ်မလဲပေါ့နော်အဲ့လိုမျိုးဝင်စစ်တာတွေလည်းရှိရခါကြတော့အဲ့ဒါတွေလည်းကြောက်ရပေါ့နော်တစ်ခါခါအိမ်ရှိရနေသူတို့ဖြတ်သွားရင်တော့မှသူတို့ရဲ့ဆိုင်ကယ်တန်ကြားနေကိုတောင်မှကျမတို့အမျိုးကြောက်နေရလန့်နေရတာပေါ့နော်အဲ့လိုမျိုးတွေရှိတယ်နေတိုင်းပဲပေါ့နော်အဲ့လိုမျိုးစိုးရင်စိတ်နဲ့ပဲနေနေရတယ်ပေါ့နော်ဒီမှာနေရ
လက်ရှိမှာတော့ထိုင်းအာဏာပိုင်စုပေါင်းစစ်ဆေးရေးအဖွဲ့တွေကတက္ကရာအတွင်းမြန်မာနိုင်ငံသားအများစုနေထိုင်တဲ့ရပ်ကွက်တွေအလုတ်လုတ်ကိုင်းတဲ့စက်ရုံတွေကိုဝင်ရောက်စစ်ဆေးတာတွေလှုပ်ဆောင်နေပြီးတရားမဝင်နေထိုင်သူတွေကိုဖမ်းဆီးခေါ်ဆောင်တာတွေရှိနေပါတယ်ဒါဟာပြီးခဲ့တဲ့ရက်ပိုင်းကမဲဆောက်မြို့မဲပါရက်ကွက်မှာရှိတဲ့မာလွေအင်ယာဝင်းတဲ့ကကြိုက်တဲ့နဲ့မဲလမတ်တို့မှာလက်နက်နဲ့ပတ်သက်တာတွေဖမ်းဆီးခဲ့တဲ့ဖြစ်စဉ်နောက်ဆက်တွဲကြောင့်ရှာဖွေစစ်ဆေးဖမ်းဆီးမှုတွေပိုလှုပ်ဆောင်လာတာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ထိုင်းနိုင်ငံရဲ့ဥပဒေအရလက်နက်ရောင်းဝယ်မှုလူကုန်ကူးမှုမူရစ်ဆေးဝါးမှုတွေကိုပြင်းပြင်းထန်ထန်ကောက်ကွက်အေးအေးချမှတ်လေးရှိပါတယ်။ Dilo amuri ne mata saime, pansi kaya durishino, kuni bede a puerto shibime, miapia lare shibia yene, kuni sang yet benine a puer ye dre, when ne amamia pinide, lu, new mima foundation dawin can, tauta san anga subari.
ไทยอ่ะซုံးนี่ก็น้ําแหละหมู่ไปบาดอันนั้นแหละหมู่เนี่ยเนาะကျွန်တော်တို့အနေတိုင်းဝင်တော့ပြုတ်ထားတယ်ပေါ့เนาะကျွန်တော်တရားမဝင်အနေတိုင်းဝင်တော့ကျွန်တော်တို့ပြုတ်ထားတာရှိတယ်သူတို့ထိုင်းရတယ်ပဲကျွန်တော်တို့သတ်မှတ်ထားတာကအီလီဂယ်အီလီဂယ်ပေါ့เนาะတရားမဝင်ခိုးဝင်လာတဲ့လူတွေဆိုပြီးသတ်မှတ်ထားတယ်လူတိုင်းပဲဘယ်လိုပဲပြောပြောကျွန်တော်တို့ဒီရဲဟိုဟာလို့ပေါ့เนาะကျွန်တော်ဒ ကျွန်တော်တို့ဒီစိတ်လုံးကြုံရေးနော်ကိုယ်လုံးကြုံရေးနော်နောက်ပြီးတော့ခုနကအရက်ဒီရေနော်ဝင်ဝင်ရရှိရေနော်ဒီမှာကျွန်တော်တို့ဒါကြီးကျွန်တော်တို့ရေးကြည့်တယ်လောကမေးရဆိုတာကျွန်တော်တို့တခုတည်းမကအကုန်လုံးကတော့ဒီမှာလေအဲ့ဒီ
migrant ไทยอาณาบัยอติแมปยุกัดတွေကိုငွေကုန်ကြေးကျခံပြီးမဖြစ်မနေလောက်ကြရတာတွေလည်းရှိပါတယ်။တနှစ်စာအလုပ်လုပ်ကိုင်ခွင့်နဲ့နေထိုင်ခွင့်အတွက်အလုပ်သမားကလို့ခေါ်တဲ့ပန်းရံကတ်ကိုရဖို့တအူးကိုအမေရိကန်ဒေါ်လာ900ကနေ800ဝန်းကျင်လောက်နဲ့ညီတယ်။ไทยဘတ်2000ကျော်လောက်ကြီးအနည်းဆုံး3-4ကြာရတာပါ။ဒါဟာไทยနိုင်ငံအတွင်းမြန်မာတွေရတဲ့အခြေခံလစာဘတ်900လောက်ရှာနိုင်သူတအူးဆိုရင်တော့ 3,000ဝန်းကျင်ကုန်ကြနေကြရတာဖြစ်ပါတယ်။ဒီငွေပမာဏကိုမတက်နိုင်တဲ့ရွှေ့ပြောင်းတွေအတွက်တော့တရားမဝင်နေထိုင်ရင်ထိုင်းရဲတွေရဲ့ဖမ်းဆီးခံရတိုင်းစကယ်ပြန်တွေကတစ်ဆင့်ချင်းချောက်ငွေညစ်တာတွေကိုနေစဉ်ရင်ဆိုင်ကြုံတွေ့နေကြရတာပါ။ထိုင်းရဲတွေရဲ့ဖမ်းဆီးခံရတာကိုတုံးကချက်မနဲ့ကြုံခဲ့ဘူးတဲ့ကိုနေဆိုင်ကတော့သူရင်ဆိုင်ခဲ့ရပုံကိုအခုလိုပြောပါတယ်။ကျွန်တော်အနောက
privacy ကိုအများကြီးချိုးဖောက်တယ်ပေါ့နော်ဖုန်းထဲမှာအကုန်ဝင်ကြည့်တယ်ဟုတ် gallery ရဲ့ဝင်ကြည့်တယ် recently delete ကိုဝင်ကြည့်တယ် log ပါတဲ့ application တွေဆို log တွေဖွင့်ခိုင်းနေအကျွန်တော် privacy ကိုအများကြီးချိုးဖောက်ပြီးတော့တို့အနေနဲ့ဥပဒေမဲ့ကျွန်တော်တို့ဖမ်းဆီးတယ်ဥပဒေပေါင်းတွေကမလုပ်ပဲနဲ့ပတ်စံတွေပို့တောင်းတယ်ကျွန်တော်တို့ဟိုပုံမှန်ဟိုလူတယောက်လိုဆက်ဆံရေးမခံရဘူးပေါ့ time plate တွေကကျွန်တော်တို့တွေ့မြန်မာတွေတွေ့တဲ့အခါမှာတို့ငွေတွင်တစ်ခုတွေ့လိုက်ကြလို့ပဲတို့ပတ်စံရတော့မယ်ဆိုပြီးတော့ဘလို့ပုံစံမျိုးနဲ့ဖမ်းမိစီဖြစ်စီအကြောင်းမျိုးပြပြီးတော့ပတ်စံရအောင်တောင်းလို့ရပါပဲကေလူကယ်ရီမှုနဲ့မျိုးထောင်ချလို့လည်းရတယ်ဟိုဘက်ကပြန်ပို့လို့လည်းရတယ်ဆိုတာမျိုးတွေပြောလာပြီးတော့အတုံးတောင်းတန်းတောင်းလို့ရပါပဲဘလို့မှ short ပြီးပါလို့လည်းပြောလို့မရဘူးအဆင်ပြေဘူးလို့ပြောလို့လည်းမရဘူးပေါ့နော်အငွေနဲ့မှမရှင်းရင်လည်းကျွန်တော်တို့မြန်မာနိုင်ငံပြန်ပို့မယ်ဆိုတော့ထိန်းချောင်းမှုတွေကခဏခဏကြုံရတယ်မအားလို့ဟိုဘက်ကတော့တုံလို့ရရင်တော့ဆိုတော့အချက်တစ်ခုလည်းပြောလိုက်တာနဲ့ကျွန်တော်တို့အနေနဲ့တို့တောင်းသမျှငွေကိုမြဲတဲ့ဖြစ်ဖြစ်များတဲ့ဖြစ်ဖြစ်ပြရတော့ပါပဲ
အာနာမသိငင်ကထိုင်းရဲတွေရဲ့ဖက်စီခင်ရရင်ပြန်လဲလို့မြောက်ဖို့ဘတ်ငွေရာခိုင်ပေးရတာတွေကအခုဆိုထောင်ခန်းလောက်အထိပေးလာကြရတာပါနားမလဲတဲ့ဥပဒေနဲ့ပြစ်ဒဏ်တွေကြာမြန်မာရွှေ့ပြောင်းရေးဟာအကာအကွယ်မဲ့နေတဲ့အခြေအနေမှာရှိလို့နေပါတယ်ထိုင်းနိုင်ငံအခြေစားရွှေ့ပြောင်းရေးကူညီသူတွေအနေနဲ့လဲထိုင်းစစ်တပ်အာဏာရယူထားချိန်မှာလှုပ်ဆောင်နိုင်မှုတွေကထင်သလောက်တိုးမပေါက်ခဲ့ပါဘူးပြီးခဲ့တဲ့ရွေးကောက်ပွဲမှာရှေ့သို့ကြီး Move Forward Party အနိုင်ရပြီးချိန်မှာတော့ပါတီခေါင်းဆောင်အကောင့်တဲ့ဖော်မဲ့မူဝါဒတွေကမြန်မာရွှေ့ပြောင်းအရေးပေါ်ကြိုးရှိစေမလားလို့မျှော်လင့်သူတွေလည်းရှိနေပါတယ်ပါတီခေါင်းဆောင်ရဲ့ Twitter စာမျက်နှာမှာတော့မြန်မာနိုင်ငံသားတွေအတွေ့လူသားချင်းစာနာထောက်ထားမှုစီးပွားရေးဘဝလုံခြုံတိုးတက်ရေးဆိုင်ရာမူဝါဒတွေကိုအကောင့်ထဲပေါ်သွားမယ်လို့ဆိုထားပါတယ်ဒီလိုပြောင်းလဲလာနိုင်တဲ့ထိုင်းနိုင်ငံရဲ့အခြေအနေအရဂျာကာလာအစိုးရ NUG အနေနဲ့အစိုးရဖြစ်လာမဲ့အဖွဲ့အစည်းကြားနှစ်နိုင်ငံအခြေခံနဲ့ဆက်ဆံရေးမျိုးတိစောက်တင်တယ်လို့ဆိုလာသူက
ထိုင်းချေဆိုင်အလို့သမားအရေးလှုပ်ရှားတဲ့အဖွဲ့အစည်း AACC ကဦးရဲမင်းမှာထောက်ထားမဲ့တယ်ဆိုပေမဲ့ဥပဒေရဲ့ခံစားခွင့်မရတာလို့လူမခွင့်ချိုးဖောက်ခံရတာတွေဆိုကျွန်တော်အနေနဲ့ကူညီနိုင်တယ်အဲဒါပေမဲ့ခုနထောက်ထားမရှိဘဲနဲ့ထိုင်းနိုင်ငံအာဏာပိုင်တွေကဝင်ရောက်ဖမ်းဆီးတဲ့ကိစ္စတွေမှာတော့ကျွန်တော်အနေနဲ့လွတ်အောင်သွားလုပ်မပေးနိုင်ဘူးကွနော်အဲ့ဒီပိုင်းတွေကတော့ကျွန် ကျွန်တော်တို့အနာရအဆိုးရရနဲ့ကျွန်တော်တို့စစ်ဖြစ်နေဖို့လိုတယ်ပူပေါင်းဆောင်ရွက်ဖို့လိုတယ်အခုတစ်ပြည့်ကျွန်တော်တို့တော်လိုင်းအင်အားစုဘက်ကရောကျွန်တော်အယုံကြည်ဆိုရဘက်ကရောအနာရထိုင်းဆိုးရနဲ့ဒီတဲ့ပို့ပြီးတော့ရင်းနှီးနေတဲ့နိကတဲ့ဆက်ဆံရေးတွေတိစောက်ဖို့လိုတယ်ဒါမှသာနဲ့ကျွန်တော်တို့တော်လိုင်းရွက်ရှေ့ကိုခီးပို့ရောက်လာမယ်လို့ကျွန်တော်သုံးသပ်တယ်။
အနာရှင်စနစ်အောက်ကရုံထွက်ဖို့ကြိုးစားရင်အမိမိကိုစွန့်ခွာလာရတဲ့မြန်မာပြည်သူတွေအတွက်တော့အကာအကွယ်မဲ့နေတဲ့နိုင်ငံရဲ့ချားဟာလည်းမလုံခြုံတဲ့ရံဝဲတစ်ခုအဖြစ်သာစီကြိုလို့နေပါတယ်။ဒုက္ခတဲ့အနေနဲ့တော့အခြေခံရပိုင်ခွင့်တွေဖြစ်တဲ့လွတ်လပ်စွာရွှေ့ပြောင်းသွားလာခွင့်ဂုဏ်သိက္ခာရှိစွာနေထိုင်ခွင့်တွေဟာကြီးလက်စားစားဘဝတွေနဲ့အတူပျောက်ဆုံးနေရစေပါ။ဒီသတင်းဆောင်မကိုတန်လွင်ခက်ကပေးဖို့ထားတာဖြစ်ပါတယ်။
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊ဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ